မြန်မာနိုင်ငံကိုရောက်နေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီယာဒီကနေ့စစ်တွေမြို့ဘူးသီးတောင်နဲ့မောင်တော်ဒေသတို့ကိုသွားရောက်ခဲ့ပါတယ်။အဲဒီမှာအုပ်ချုပ်ရေးတာဝန်ရှိသူတွေဒေသခံပြည်သူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုချိန်ထိတော့သူတို့သွားချင်တဲ့နေရာတွေကိုဘာအကန့်အသတ်မှမရှိဘဲနဲ့သွားနိုင်ခဲ့တယ်လို့ပြောပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မေခါကပြောပြမှာပါရှင်။
လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မြစ်ဇန်ဟီလီဟာဒီကနေ့ရခိုင်ပြည်နယ်စစ်တွေနဲ့ဘူးသီးတောင်မောင်တော်တို့ကိုရောက်ရှိနေတာပါ။သူမရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးဝေဝင်းကအခုလိုပြောပါတယ်
။စစ်တွေမှာတော့ဒီဒေတာကအနာပါလိနဲ့စစ်တွေပြည်နယ်အစိုးရနဲ့တွေ့တယ်။တွေ့ပြီးတော့ဒီဝီညူဖာနဲ့တွေ့ပါတယ်ခင်ဗျ။ပြီးတော့ကျွန်တော်တို့ကဘူးသီးတောင်ရောက်နေပါတယ်။ကုရဲ့ဘူးသီးတောင်ထောင်ထဲဝင်ပြီးဒီအေးစားရဲ့အကျဉ်းသားတွေနဲ့တွေ့တယ်။တွေ့ပြီးတော့ခုထွက်လာပါတယ်ခင်ဗျ။ပြီးတော့ကဲဘူးသီးတောင်ထောင်ကဟိုလေးထောင်မှမြင်နေတယ်ကစားပြောတာပေါ့နော်။ကစားပြောပြီးတော့အဲ့ဒါသူတို့အချို့အကျဉ်းသားတွေတွေ့ရပါတယ်။လောလောဆယ်ကြီးကဘာမှပြဿနာမရှိသေးပါဘူးခင်ဗျ။အထွေထူးတော့မရှိတာပါဘူး။အလုံးကဆိုင်ရအပေါ်ရင်းနဲ့တွေ့တဲ့သူတွေနဲ့စကားပြောတာအလုံးကြည့်ကြည့်ဖြစ်ပါပဲ
။ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာစစ်တွေမြို့မှာပြည်내အစိုးရနဲ့တွဲဆောင်ခဲ့ပြီးနောက်မှာတော့ဘူးသီးတောင်မြို့နယ်ကိုဆက်လက်ထွက်ခွာခဲ့တာပါ။ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ဘူးသီးတောင်မြို့နယ်မှာဘူးသီးတောင်အကျဉ်းတောင်စခန်းကိုတွားရောက်ခဲ့ပြီးအောက်တိုဘာ9ရက်နေ့ဖြစ်စဉ်မှာအစံဖက်သမားတွေလို့တပ်မတ်ကဖမ်းဆီးခံရသူအချို့နဲ့တွားရောက်တွဲဆောင်ခဲ့ပါတယ်။မြစ်ရန်ဟီလီအနေနဲ့ဒီကနေ့အကျဉ်းတောင်တွင်တွဲဆောင်ခဲ့ရတဲ့ပတ်သက်လို့ဘူးသီးတောင်အကျဉ်းတောင်စခန်းကတာဝန်ရှိသူတို့ကခုလိုပြောပြတာပါ
။သူကဒီတိုင်းပဲဟိုပုံမှန်လာနေရပုံစံတိုင်းပေါ့နော်။လာတယ်လာပြီးတော့ဒီမှာဟိုအကျဉ်းတော်ရဲ့အကြောင်းလေးမေးတာပေါ့နော်။အဲ့တော့အကြောင်းလေးကအဓိကတော့ကိုတို့ဒီဘက်မှာအဓိကရဖြစ်စဉ်ဖြစ်သွားရှိရတယ်။အဓိကရဖြစ်စဉ်ဖြစ်သွားရရင်အဓိကရဖြစ်စဉ်မှာပါတဲ့အဖွဲ့တွေပေါ့။တကြီးဒီထောင်မှာရှိတာပေါ့။ဘောလည်းဒီဟာဒီထောင်ကျောင်းတော်လားပါညာပေါ့။ဖတ်မိတာ။သူတို့ကျင်တဲ့လူတွေတော့ကိုတို့ခေါ်တွေ့ပြီးလားပေါ့။စနာရတော့ကြာမှာထင်တယ်။အော်ဒီတော့မနေသူ့အသီးစားမယ်အခန်းလုံးပြီးတော့ပြေးကြည့်
လူခွင့်ရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မြစ်စံဟီလီဟာညနေပိုင်းမှာတော့မောင်တော်မြို့နယ်ကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်အထူးကိုယ်စားလှယ်စစ်တွေမြို့ကိုရောက်ရှိနေချိန်အတွင်းမှာတော့သူ့ကိုစန့်ကျင်ဆန္ဒပြသူတွေနဲ့ဂျုံခဲ့ရတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးဝေဝင်းကပြောပါတယ်ဆန္ဒပြသူတွေကကုလသမဂ္ဂအထူးကိုယ်စားလှယ်အလိုမရှိထွက်သွားဆိုတဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါစစ်တွေမြို့ကန်တဦးဖြစ်တဲ့ဦးတန်းထွန်းကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရောက်ရှိလာတဲ့အပေါ်သူ့သဘောထားကိုခုလိုပြောဆိုသွားပါတယ်
။သူကအချင်းချင်းလာဘူးပြီလေ။ချင်းချင်းလာဘူးပြီ။လာဘူးပြီ။လာအချင်းချင်းလာဘူးသွားပြီ။ဒါပေမဲ့ခိုင်ဒီတက်ကောမြန်မာနိုင်ငံတက်ကောအပေါင်းလက္ခဏာဆောင်တဲ့ကြီးညာချက်တစ်ခါမှမတွေ့ရဘူးလေ။အခုလာရင်လည်းဒီတိုင်းပဲဖြစ်မှာပေါ့။ကျွန်တော်ဒီလိုပဲမြင်ပါတယ
်။မစ်စီယန်ဟီလီဟာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့လူခွင့်ရေးအခြေအနေကိုစောင့်ကြည့်လေ့လာဖို့အတွက်တစ်နှစ်ကိုအနည်းဆုံး2ကြိမ်မြန်မာနိုင်ငံကိုလာရောက်တာမှာဒါဟာသူမရဲ့6ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့အခောက်တွေတုန်းကတော့သူမသွားရောက်ဖို့စီစဉ်ထားတဲ့နေရာတော်တော်များများကိုလေ့လာခွင့်ရခဲ့ပါတယ်။ဒီတစ်ခေါက်မှာတော့ရခိုင်ပြည်နယ်အပြင်ရှမ်းပြည်နယ်အတွင်းနေရာချို့ကိုသွားရောက်လေ့လာဖို့ပြောဆိုထားပေမယ့်ဘလောက်အတိုင်းအတာတိအစိုးရကခွင့်ပြုမလဲဆိုတာကိုတော့မသိရသေးပါဘူး။မြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတဲ့အတွက်ကြောင့်လူခွင့်ရေးကိစ္စရွက်တွေအပေါ်မှာပါတက်ရောက်မှုရှိလာနိုင်တဲ့အပေါ်သူမအနေနဲ့အထူးစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မြစ်စံဟီလီကပြောဆိုထားပါတယ်ရှင်။